Pfizer company ကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးရီကို American နိုင်ငံတဝန်းကိုစတင်ပို့ဆောင်ဖြန့်ဖြူးတော့မှာဖြစ်ပါတယ်။ Pfizer ဆေးကုမ္ပဏီစက်ရုံတရှိယာ Michigan ပြည်နယ် Kalamazoo မြို့ကနေအစမတန်ဧကရရေခဲဘုံတွင်နေနိုင်ငံတဝန်းကကာကွယ်ဆေးဖြန့်ဖြူးထိုးနိုင်ရေးအချက်အချာကြားရဲ့နေရာတွေကိုစတင်ပြီးတော့ပို့ဆောင်တော့မှာပါ။American တဝန်း COVID-19 ကြောင့်သေဆုံးသူ3000နီးပါးရှိလာခြင်းအစောဆုံးတနင်္လာနေ့မှာကာကွယ်ဆေးထိုးနှံမှုကိုစတင်မှာဖြစ်ပါတယ်။ကာကွယ်ဆေးပို့ဆောင်ဖြန့်ဖြူးရေးကုမ္ပဏီတွေကနိုင်ငံတဝန်းကကာကွယ်ဆေးတူလောင်ရနေရာ150နီးပါးစီကိုကနဦးစတင်ပို့ဆောင်ပေးလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ကာကွယ်ဆေးတီထွင်ထုတ်လုပ်မှုအစီအစဉ်တစ်ရက်ဖြစ်တဲ့ Operation Red Speed ကိုဦးဆောင်သူကြီးတဲ့ဗိုလ်ချုပ်ကြီး Gustav Parner ကစနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကျန်တဲ့နေရာ450လောက်ကိုတော့ကာကွယ်ဆေးဘုဒ္ဓဟူးနေ့အရောက်ပို့ပေးမယ်လို့လည်းသူကပြောပါတယ်။ပထမဆုံးကာကွယ်ထိုးဆေးနှစ်တက်သမာ9တန်းကိုဂျမတ်ရီဝန်ထမ်းတွေနဲ့တက်ကြီးဂေဟာတွေမှာနေထိုင်သူလူကြီးတွေကိုထိုးပေးမှာဖြစ်ပါတယ်။တူးချင်းစီကိုသတင်းပတ်3ပတ်ခွဲပြီးတော့2ချိန်ထိုးပေးမှာလည်းဖြစ်ပါတယ်ရှင်။